ဒါပေမဲ့ဆိုရတဲ့လက်ထက်မှာနိုင်ငံရေးကျင်းသားတွေအနေနဲ့စိန်ခေါ်မှုတွေနဲ့ဆက်လက်ရင်ဆိုင်ရမှာဖြစ်တယ်လို့နိုင်ငံရေးကျင်းသားအခွင့်အရေးဆောင်ရွက်လှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုကျူးလွန်နေသူတွေကိုထိန်းချုပ်နိုင်မဲ့အခြေအနေတရက်မဖော်ဆောင်နိုင်တဲ့၍ဒီလူအခွင့်အရေးချိုးဖောက်နေတဲ့အခြေအနေကိုထိန်းသိမ်းနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်အပြည့်စုံကိုတော့ကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်ဖန်ဆီးခံထားသူ900နီးပါးလောက်ရှိနေပြီးမကြခင်မှာအာဏာလွှဲပြောင်းရယူမဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလက်ထက်မှာဒီယုံကြည်ချက်ကြောင့်ဖန်ဆီးခံထားသူတွေကိုလွတ်ပေးမှာဖြစ်တယ်လို့သုံးသပ်မှုတွေရှိနေတာပါဒါပေမဲ့လည်းလက်တွေ့မှာတော့ဒီကိစ္စကိုဖြစ်ရှင်းရမှာအခက်အခဲတွေတွေ့နေတယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ဆောင်ရေးအဖွဲ့တွဲဘက်အတွင်မှုကိုပိုကြီးကအခုလိုပြောပါတယ
်မြန်မာနိုင်ငံမှာအစိုးရတည့်ရဲ့ပါလီမန်ကဒီလူမှုရွေးချယ်ရတဲ့သူတွေဖြစ်မယ်ဒါပေမဲ့ဒီဆိုရတဲ့ပါလီမန်မှာဒီတိုင်းပြည်ရဲ့အရေးအယာကိစ္စတွေကိုစဉ်းစားဆောင်ရွက်ရေးအဖြစ်ကရှိမှာမဟုတ်ဘူး။တိုင်းပြည်ရဲ့လူ့ဆိုရေးဆိုင်ရာကိစ္စတွေကပတ်သက်ပြီးတော့ကာလုံကအဓိကစကားပြောခိုင်တဲ့ဖြစ်ရှင်းမှာဖြစ်တယ်။အဲ့ဒီအတွက်ဒီနိုင်ငံရေးကျင်းသားတွေလွတ်မြောက်ဖို့မလွတ်မြောက်ဖို့ဆိုတာကအစိုးရပြည်ရဲ့သဘောထားဆိုတာလည်းဆက်လို့ရှိရင်ကာလုံရဲ့သဘောထားပေါ်မှာပုံပြီးမူတည်နေတယ်ဆိုတာမျိုးကိုကျွန်တော်တို့ထောက်ပြရတယ်။နောက်တစ်ခုကမြန်မာနိုင်ငံရဲ့ဒီလူ့ခွင့်ရေးချိုးဖောက်မှုတွေတော်တော်များများကိုကျူးလွန်နေတာကလက်နက်ကင်တပ်ဖွဲ့ဝင်တွေဖြစ်တယ်။ဒါကြတဲ့ဒီရနေကိန်းတက်ဖို့ဝင်တွေကိုဒီလူခွင့်ရေးချိုးဖောက်တယ်နဲ့ပတ်သက်ပြီးတော့အရေးယူနိုင်တဲ့ရန်ရဲတစ်ခုမရှိဘူးဆိုလို့ရှိရင်လူခွင့်ရေးဒီအခြေအနေတိုးတက်လာဖို့ဆိုတာကလည်းကျွန်တော်တို့နည်းနည်းလေးဖြတ်သေးတဲ့ကိစ္စမျိုးတွေရှိတယ်
။ထုတ်ဖော်မှုအစ်တဲ့ဖိနှိပ်မှုအဟောင်းများအစဉ်ခံစားကို Amnesty International နိုင်ငံကလူငင်းချက်တာခွင့်အဖွဲ့ကဒီကနေ့ရန်ကုန်မြို့မှာထုတ်ပြန်လိုက်တာမှာနိုင်ငံရေးအကျဉ်းသားအရေးနဲ့ပတ်သက်ပြီးကိုဗိုလ်ကြီးလည်းဝင်ရောက်ဆွေးနွေးခဲ့တာပါ။ဒီအစဉ်ခံစားကိုရန်ကုန်မြို့ Park Royal Hotel မှာသတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ပြန်ခဲ့တာပါ။အစဉ်ခံစားနဲ့ပတ်သက်လို့ AI အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Laura Hake ကအခုလိုရှင်းပြပါရစေ။
We see to be the key recommendations to the incoming National League for Democracy government including
ခုထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာလက်ရှိဖမ်းဆီးမှုတွေနဲ့အကျဉ်းချခံရသူတွေအကြောင်းအထူးကအမိန့်မောင်းထုတ်ပြထားပါရစေ။လာမယ့် NLD အစိုးရအနေနဲ့လည်းယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုလွှတ်ပေးဖို့နဲ့အခွင့်အရေးအတွက်တိုက်ပွဲဝင်တာကြောင့်သူတို့အပေါ်ဆွဲဆိုခံရတဲ့အမှုတွေကိုပတ်လပ်ပေးဖို့ကိုလည်းအကြံပြုထားပါတယ်။ဒါပြင်ဒီလိုလူအခွင့်အရေးလှုပ်ရှားသူတွေကိုဖမ်းဆီးနိုင်တဲ့ဥပဒေတွေကိုပြန်ပြင်သုံးစွဲတဲ့အခြေအနေတွေကိုရှောင်ရှားဖို့စတာတွေလည်းပါဝင်ပါတယ်။
မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်ထောင်ဒဏ်အကျဉ်းချခံထားသူ100နီးပါးရှိပြီးအမှုရင်ဆိုင်နေရသူ400လောက်ရှိနေတာပါမကြသေးခင်ရက်ပိုင်းတွေအတွင်းဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီက UPR လို့ခေါ်တဲ့နိုင်ငံချင်းအလိုက်လူခွင့်ရေးအခြေအနေတွေကိုတင်ပြတဲ့ညီလာခံမှာတော့မြန်မာအစိုးရကိုယ်စားလှယ်ကနိုင်ငံတကာအကြံပေးချက်တော်များများကိုလက်ခံခဲ့ပေမဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေသေးပဲလို့ဒီညီလာခံကိုတက်ရောက်တဲ့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြခဲ့ပါတယ်ဒါပေမဲ့လည်း NLD အစိုးရအနေနဲ့ယုံကြည်ချက်ကြောင့်အခုလိုဖမ်းဆီးခံနေရတဲ့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးနိုင်တဲ့နည်းလမ်းတချို့ရှိနေသေးဖြစ်ကြောင်း68မျိုးဆက်နဲ့ပွင့်လင်းလူအဖွဲ့စည်းကကုမြအေးကအခုလိုပြောပါတယ်
သမရရဲ့လုပ်ပိုင်ခွင့်နဲ့မှာတော့ပါပါလဲဆိုတော့လူငယ်ငွေပေးခွင့်ရှိတယ်လေဒါတော့ကာလုံးနဲ့မညှိနိုင်ပဲဆိုလိုတာကပို့ပန်းလူမျိုးပေါ့နော်ထောင်ချပေးရတဲ့လူတွေကိုဟိုလူငယ်တက်တာဝင်ပေးခွင့်ရတယ်ကြအဲ့လူငယ်အပြီးပိုင်းလူငယ်ချမ်းသာငွေကတော့ဒါကာလုံးနဲ့ညှိပြီးပေးရမယ်ဆိုပြီးတော့ဖွဲ့စည်းပုံမှာအဲ့လိုနှစ်ပိုင်းခွဲပြီးကြားရထားပါတယ်အဲ့တော့ကျွန်တော်မြင်တာကတော့သမရရဲ့လုပ်ပိုင်ခွင့်အာဏာလေးကနေထောင်ချလူတွေလုပ်ပေးရမှာဖြစ်လို့တရားရင်ဆိုင်ကကိစ္စတွေလည်းညှိနှိုင်းပြီးတော့မှအကုန်လုံး withdraw ပြန်လုပ်ပေးနိုင်တဲ့အခြေအနေမျိုးဖြစ်လာရင်တော့ကောင်းတယ်ဒါပေမဲ့အလောက်ထိတော့ကျွန်တော်လည်းခက်ခဲမယ်လို့ထင်ပါတယ်အဲ့ချင်းမြောက်ဖို့ခဲ့ဦးမယ်လို့ထင်ပါတယ
်မနေ့ကဗုဒ္ဓဟူးနေ့တုန်းကတော့နိုင်ငံရေးအကျဉ်းသားတွေကိုဂုဏ်ပြုတဲ့ပွဲရန်ကုန်မြို့မှာကျင်းပခဲ့တာမှာဒီကြဆုံးသွားခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့မိသားစုတွေကိုဂုဏ်ပြုခဲ့ပြီးဒီအခမ်းအနားကိုယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေရဲ့မိသားစုဝင်တွေနိုင်ငံရေးအဖွဲ့အစည်းခေါင်းဆောင်တွေနဲ့တာဝန်တွေလည်းတက်ရောက်ခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုမိမောင်းထုတ်ပြတဲ့အနေနဲ့အခုလိုအခမ်းအနားကျင်းပတာလို့လည်းပြောဆိုပါရခင်ဗျာ